နေရက်ဆွန့်ခွာထွက်ပြေးခဲ့ကြတဲ့ရိုညာတွေမြန်မာနိုင်ငံပြန်ဖို့ရေးမှာယုံကြည်စိတ်ချတဲ့နေရက်ပြန်နိုင်ရေးစီစဉ်ဖြစ်ဖို့သူတို့ကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အာမခံချက်တွေမဖြစ်မနေပေါင်းမှုလိုတယ်လို့မလေးရှားဆိုအားကယုံကြည်ကြောင်းနိုင်ငံသားဝင်ကြီးဒါဒုဆိုင်ဖူဒင်အဗ်ဒူလာကပြောလိုက်ပါတယ်ရိုညာတွေအတွက်သူတို့ရဲ့လူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးဖို့ဆိုလို့ရှိရင်နိုင်ငံသားဖြစ်ခွင့်ကိစ္စကသာတေချာအောင်လုပ်ပေးနိုင်တယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကဆိုပါတယ်ဒီလိုနိုင်ငံသားဖြစ်ခွင့်ပြုမှုဟာရိုညာဒုက္ခတွေတွေမြန်မာနိုင်ငံကိုပြန်တဲ့အခါလုံခြုံစိတ်ချမှုဖြစ်ဖို့အတွက်အရေးကြီးတဲ့အမှတ်ခံချက်ဖြစ်တယ်လို့လဲနိုမလာ20ရက်နေ့ကထုတ်ပြန်တဲ့သူ့အကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုညာတွေနေရပြန်ပို့ရေးစီစဉ်ကိုမလေးရှားဆိုအနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လဲနိုင်ငံရဲ့ဝန်ကြီးကပြောပါတယ်နေရပြန်ပို့ခံရမဲ့ရိုညာဒုက္ခတွေအနေနဲ့အရင်တုန်းကသူတို့ရင်ဆိုင်ခဲ့ရတဲ့အကြမ်းဖက်ဖိနှိပ်ချင်းချောက်မှုမျိုးနောက်ဘရော့မှဖြစ်မလာသင့်ဘူးလို့လဲမလေးရှားနိုင်ငံရေးဝန်ကြီးကပြောပါတယ်နောက်ဆုံးမှာတော့ရိုဟင်ဂျာတွေအနေနဲ့သူတို့နေရရွာတွေအိမ်တွေစီကိုပြန်နိုင်ပြီးသူတို့ရဲ့ဘဝရှင်သန်ရေးပြန်လည်တည်ဆောက်နိုင်မှုအလွန်ရေးကြီးတယ်လို့လည်းပြောပါတယ်နေရပြန်ဖို့ရေးအစီအစဉ်မှာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့ကုလသမဂ္ဂအေဂျင်စီတွေလူမှုတိုင်းဝိုင်းခေါင်းဆောင်တွေနဲ့ဒီအကူအညီရေးအဖွဲ့တွေပူးပေါင်းပါဝင်မှုနဲ့အောင်မြင်အောင်ဆောင်ရွက်မယ်လို့မလေးရှားနေတဲ့ယုံကြည်တယ်လို့လည်းသူရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်မလေးရှားနိုင်ငံမှာလက်ရှိရိုဟင်ဂျာပေါင်း7000ကျော်ရှိတယ်လို့လည်းကြေညာချက်ထဲမှာရေးသားထားပါတယ်နိုမာလာ15ရက်နေ့ကျလို့ရှိရင်စတင်မယ်ရိုဟင်ဂျာဒုက္ခတွေ9000ကျော်နေရပြန်ဖို့စီစဉ်ကိုဒီနေ့ကုန်ထိလောဆယ်ရွှေ့ဆိုင်းထားပါတယ်